ရိုဟင်ဂျာတွေကိုတိုင်းရင်းသားလူနည်းစုဖြစ်တည်မှတ်ပြုပြီးနိုင်ငံသားအဆင့်ပေးဖို့ကိစ္စဆောင်ရွက်ဖို့အမေရိကန်အောက်လွှတ်တော်အမတ်တွေကမြန်မာအစိုးရကိုတောင်းဆိုလိုက်ကြပါတယ်။အောက်လွှတ်တော်ဆုံးဖြတ်ချက်တစ်ခုကိုထပ်ပြီးဖြစ်ဆက်တဲ့ဆုံးဖြတ်ချက်ထဲမှာအဲ့ဒီလိုတောင်းဆိုခဲ့တာဖြစ်ပါတယ်။အင်္ဂါနေ့ကဒီအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကြားနာပွဲအတွင်းလွှတ်တော်ကိုယ်စားလှယ်တွေပြောခဲ့ကြတာနဲ့ဖြစ်ဆက်ဆုံးဖြတ်ချက်အကြောင်းကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
အမေရိကန်နိုင်ငံရေးမှအဓိကကြတဲ့နိုင်ငံရေးပါတီကြီးနှစ်ခုစလုံးကလွှတ်တော်ကိုယ်စားလှယ်တွေပါဝင်ထောက်ခံထားပြီး2023ခုနှစ်နိုဝင်ဘာလ18ရက်နေ့မှာအောက်လွှတ်တော်ကအတည်ပြုခဲ့တဲ့ဆုံးဖြတ်ချက်အမှတ်48ကိုဖြည့်ဆွတ်တဲ့ဆုံးဖြတ်ချက်ကိုမတ်လ25ရက်အင်္ဂါနေ့ကအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှာတင်သွင်းအတည်ပြုခဲ့ကြတာပါ။အတည်ပြုချမှတ်လိုက်တဲ့ဖြည့်ဆွတ်ချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ် Republican အောက်လွှတ်တော်အမတ် Ed Rice ကကြားနာပွဲအတွင်းအခုလိုပြောခဲ့ပါတယ်။
This amendment strengthens the underlying resolution by clarifying the legal status of the Rohingya Muslim people under the 1982 citizenship law.
တချို့ကိုရ82ခုနှစ်နိုင်ငံသားဖြစ်မှုဥပဒေအရရိုဟင်ဂျာမွတ်စလင်ရဲ့တရားဝင်ဖြစ်မှုအနေအထားကိုရှင်းလင်းခြင်းအပြင်အခုဖြည့်ဆွတ်ချက်ကမူလဆုံးဖြတ်ချက်ကိုအားကောင်းစေပါတယ်။ဒီနှစ်စောစောပိုင်းကရိုဟင်ဂျာ48ဦးအသက်ခံရတဲ့ကိစ္စနဲ့နေစည်းမချဆရာဝန်များအဖွဲ့ရဲ့လုပ်ငန်းတွေကိုရပ်ဆိုင်ပစ်ခဲ့တာနဲ့ဆိုင်တဲ့အချက်လက်တွေကိုထည့်သွင်းပြီးတော့ဆုံးဖြတ်ချက်ကိုလက်ရှိအခြေအနေနဲ့ကန့်ညီစေပါတယ်။ရိုဟင်ဂျာတွေကိုတိုင်းရင်းသားလူနည်းစုအဖြစ်သတ်မှတ်ပြီးနိုင်ငံသားအဆင့်ပေးပြီးတော့ချက်ချင်းအတိမတ်ပြုဖို့မြန်မာအစိုးရကိုတောင်းဆိုထားတဲ့စာဘက်ကိုထပ်ပြီးတော့ဖြည့်ဆွတ်ထည့်သွင်းထားပါတယ
်။အမေရိကန်လွှတ်တော်အမတ်တွေကရိုဟင်ဂျာလို့ခေါ်ဝေါ်သုံးစွဲကြပြီမဲ့လေမြန်မာအစိုးရနဲ့ရခိုင်ပြည်နယ်ဒေသခံတွေအပါအဝင်မြန်မာလူလူထဲမှာဒီလိုခေါ်ဝေါ်တာကိုသဘောမတူကြသူတွေရှိပြီးအစိုးရကိုယ်တိုင်ကဘင်္ဂါလီလိုပဲခေါ်ဝေါ်သုံးဆွဲပါတယ်။မစ္စတာရိုက်စ်ပြောသွားတဲ့အထက်ကရိုဟင်ဂျာ48ဦးအသက်ခံရတဲ့ဖြစ်ရပ်ဆိုတာမောင်းတော်မြို့နယ်ဒူချီယာဒန်ကျေးရွာမှာဖြစ်ခဲ့တယ်ဆိုတဲ့ဖြစ်ရပ်ကိုညှို့မုံရပါတယ်။အဲ့ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကဖွဲ့စည်းပေးခဲ့တဲ့ကော်မရှင်ကတော့အဲ့ဒီလိုအသက်ခံရတဲ့ဖြစ်ရပ်မျိုးမရှိခဲ့ဘူးလို့ညင်ထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကမွတ်စလင်လူနည်းစုတွေအပေါ်စိုးရွားတဲ့ခွဲခြားဆက်ဆံမှုတွေဖိနှိပ်မှုတွေရှိနေတယ်ဆိုတာကိုအခိုင်အမာယုံကြည်တဲ့အမေရိကန်လွှတ်တော်အမတ်တွေရှိနေတယ်ဆိုတာဖြည့်ဆွတ်ဆုံးဖြတ်ချက်ကိုထောက်ခံပြောဆိုခဲ့တဲ့နယူးယောက်ပြည်နယ်ဒီမိုကရက်တစ်အောက်လွှတ်တော်အမတ် Elliot Engel ပြောတာနားထောင်ကြည့်ရင်သိနိုင်ပါတယ
် The government of Burma transitions from decades long military rule to a civilian government. It's important to hold them accountable for persistent human rights abuses.
မြန်မာအစိုးရဆက်စပ်နှစ်ပေါင်းများစွာစစ်ဘက်အုပ်ချုပ်မှုကနေရပ်ဖက်အစိုးရတရက်စီအတွင်ကူးပြောင်းနေတာနဲ့အမျှလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိဖို့အရေးကြီးပါတယ်။တပြတ်မှုတရားလည်လို့ဖမ်းဆီးမှုအိုးအိမ်တွေကိုဖျက်ဆီးမှုတွေကြောင့်လူပေါင်း3,400,000လောက်ဟာနိုင်ငံတွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့ထောင်ပေါင်းများစွာအားလည်းထိုင်းဘင်္ဂလားဒေ့ရှ်နဲ့မလေးရှားတို့အပါအဝင်အိန္ဒိယနိုင်ငံတွေစီထွက်ပြေးနေရပါတယ်။နိုင်ငံကတိုင်ဝမ်နဲ့ပြန်ပြီးပေါင်းစည်းဖို့မြန်မာနိုင်ငံကတကယ်ပဲကြိုးစားနေတယ်ဆိုရင်လူခွင့်ရေးဆိုင်ရာစီမင်းစည်းကမ်းတွေကိုလိုက်နာဖို့လိုပါတယ်။ကျွန်တော်ဒီဆုံးဖြတ်ချက်ကိုထောက်ခံတယ်လို့ကျွန်တော်လုပ်ဖို့ကံပဲတွေထောက်ခံကြပါလို့လည်းအားပေးတိုက်တွန်းပါတယ်
။အောက်လွှတ်တော်ဆုံးဖြတ်ချက်အမှတ်48မှာမူဆလင်လူနည်းစုတွေကိုဖိနှိပ်နေတာတွေအဆုံးသတ်ဖို့နဲ့လူမျိုးစုနဲ့ဘာသာရေးဆိုင်ရာလူနည်းစုတွေအားလုံးအတွက်နိုင်ငံတကာကအတိမတ်ပြုထားတဲ့လူခွင့်ရေးတွေကိုလေးစားလိုက်နာဖို့တောင်းဆိုထားတယ်လို့နိုင်ငံသားရေးရာကော်မတီဝင်တူဖြစ်သူဖလော်ရီဒါပြည်နယ် Republican အောက်လွှတ်တော်အမှတ် Miss Eliana Ross Lettinen ကပြောပါတယ်။
The Muslim minority continues to suffer under the current regime. The continued prosecution and discrimination, as well as the brutal attacks against
the Muslim minority, must stop. လက်ရှိအစိုးရလက်အောက်မှာမွတ်စလင်လူနည်းစုတွေဟာဆက်ပြီးတော့ဘေးဒုက္ခကြုံနေကြရပါတယ်။ဖိနှိပ်ရေးယူမှုနဲ့ခွဲခြားဆက်ဆံမှုကိုဆက်ပြီးတော့ပြုလုပ်နေသလိုဒီလူနည်းစုတွေကိုရရဆက်ဆက်တိုက်ခိုက်တာတွေလည်းရပ်ဆိုင်းရပါမယ်။လူမျိုးစုနဲ့ဘာသာရေးဆိုင်ရာလူနည်းစုအလုံးရဲ့အခြေခံအခွင့်အရေးတွေကိုဒီဆုံးဖြတ်ချက်ကနေအကာအကွယ်ပေးလိမ့်မယ်လို့မျှော်လင့်ပါတယ်။
အမေရိကန်လွှတ်တော်အမတ်တွေရဲ့ဆုံးဖြတ်ချက်မှာမြန်မာအစိုးရကိုတောင်းဆိုထားတာတွေသာမကအမေရိကန်အစိုးရကိုပါတောင်းဆိုထားတာတွေပါဝင်ပါတယ်။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေစလုပ်လာပြီးတဲ့နောက်အမေရိကန်အစိုးရကမူဝါဒပြောင်းလဲပြီးထိတွေ့ဆက်ဆံနေတာကိုလွှတ်တော်အမတ်တွေကအဓိကဦးတည်ပြောဆိုကြပါတယ်
။ The government of Burma cannot claim progress towards meeting its reform goals if it does not improve
ရိုဟင်ဂျာမွတ်စလင်တွေတခြားလူနည်းစုတွေပေါ်ပြုမှုဆက်ဆံပုံတွေကိုတိုးတက်အောင်မလုပ်ဖဲနဲ့တော့ပြုပြင်ပြောင်းလဲရည်မှန်းချက်တွေကိုပြည့်မီပါတယ်လို့မြန်မာအစိုးရအနေနဲ့မပြောနိုင်ပါဘူး။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံတဲ့နေရာမှာလူ့အခွင့်အရေးကိုအကာအကွယ်ပေးရေးကိစ္စကိုဦးစားပေးဖြစ်သတ်မှတ်ရပါမယ်။
အမေရိကန်အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌ Republican လွှတ်တော်အမတ် Ed Rice ပါ အခုထပ်ပြီးဖြစ်ဆွလိုက်တဲ့ဆုံးဖြတ်ချက်ဟာပြီးခဲ့တဲ့နိုဝင်ဘာလကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ထက်ပိုပြင်းထန်တဲ့တောင်းဆိုချက်တွေပါဝင်ပါတယ်။ဒီအပေါ်မြန်မာအစိုးရဘက်ကတုံ့ပြန်ချက်ကိုချက်ချင်းမသိရသေးသလိုသူတို့ဆုံးဖြတ်ချက်ပါတောင်းဆိုချက်တွေအတိုင်းမြန်မာအစိုးရကလှုံ့ဆော်လာအောင်အမေရိကန်လွှတ်တော်အမတ်တွေဘယ်လောက်တွန်းတိုက်တိုက်လှုပ်ကြမလဲဆိုတာကလည်းမသိနိုင်သေးပါဘူးခင်ဗျာ။